Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များစက်ဒီမင်္ဂလာဖျားဖျားနဲ့ပြည့်စုံကြပါစေ VOE မြန်မာပိုင်းရဲ့2018ခုနှစ်မေလ31ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေတိုင်းဒိုမီတာ24.50တိကျနေရက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီ VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ခင်ဗျာကျွန်တော်ဆက်မိုးပြပါခင်ဗျာအခုမနက်ခင်းစီစဉ်နေတာဝန်ယူတင်ဆက်ပြီးပါပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုဥကျော်စံတန်းနဲ့အတူကြညာပေးပါပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူဟာ Jeff Sessions ကိုချိန်နေကြုတ်ဖြစ်နေမရွေးပဲတခြားတယောက်ကိုရွေးမိဖို့ကောင်းတယ်လို့ဗုဒ္ဓဘုနေမှာပဲပြောကြားလိုက်ပါတယ်အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ဂျွန်လ၁၂ရက်ကျင်းပဖို့စီစဉ်နေတဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မြောက်ကိုရီးယားနိုင်ငံနျူကလ িয়ার ဖြတ်သိမ်းရေးအတွက်အဓိကထားပြီးနိုင်ငံများဆွေးနွေးမှုတွေလုပ်နေတယ်လို့သမ္မတအင်ဂျီကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မော
င်ဟုတ်ပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်လေးတွေမှာဆိုရင်တော့အခုနှစ်ထူးချုံသတင်းသမားပူလီဇာစုပစ်ကြီးမြင့်မွယ်ပွဲမှာမြန်မာဓာတ်ပုံသတင်းတော်တူဦးလေးစုကြီးမြင့်ခံခဲ့ရပါတယ
် Citation for the Pulitzer Prize in Journalism for Feature Photography for a distinguished example of feature photography awarded to the photography staff of Reuters for shocking photographs
ပူလီဇာထူးချုံစုပေးပွဲမှာကိုလံဘီယာတက်ကတိုရဲ့အဓိပတိပြောကြားတော်တာဖြစ်ပါတယ်အကြောင်းစုံကိုသတင်းတော်တင်ဆက်တဲ့ခါမှာပြည့်စုံကြားကြပါမယ်ဒါ့အပြင်ရိုဟင်ညာလှည့်စည်းရေးဒုက္ခသည်တွေကိုပင်လယ်ပြင်မှာကယ်တင်နိုင်ဖို့အတွက်တန်းကျွယ်တထေးဇနီးမောင်နှံနဲ့ဦးကျိုးပန်းနေကြတဲ့အကြောင်းမွန်ပြည်နယ်အစိုးရဝန်ကြီးနှုတ်ထွက်ရတာဟာသဘောဆန္ဒလျောက်မဟုတ်ဘဲအထက်ကတာဝန်ပေးသူနှုတ်ထွက်တာဖြစ်တယ်လို့ပြောလိုက်တယ်ဆိုတဲ့သတင်းစတာတွေကိုနားဆင်ကြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေနဲ့ဦးကျော်စံတာရဲ့မြမကြီးတုံးသက်ချက်နဲ့ပြည်ုံကြီးအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာပါအခုတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးကျော်စံတာတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
American သမ္မတ Donald Trump သူဟာ Jeff Sessions ကိုရှေ့နေကြုတ်ဖြစ်နေမရွေးပဲတခြားတယောက်ကိုရွေးမိဖို့ကောင်းတယ်လို့ဗုဒ္ဓဖူးနေမှာပြောကြားလိုက်ပါတယ် Mr. Sessions ကသူဟာ Washington DC ကရုရှားသမ္မတကြီးနဲ့ဆက်သွယ်မှုရှိတဲ့အတွက် American နိုင်ငံရဲ့2016သမ္မတရွေးကောက်ပွဲမဲဆွဲပွဲမှာရုရှားနဲ့ဆက်နွယ်ပတ်သက်မှုဆိုင်ရာစုံစမ်းစစ်ဆေးနေမှုတွေကိုကြီးကြပ်ရမယ်တာဝန်မယူလို့ကြောင်းပြောဆိုခဲ့တာမှုသမ္မတကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ဒီကိစ္စအတွက်အထူးစုံစမ်းရမှု Robert Mueller ရဲ့နှင်းနဲ့ချီးပြီးကြမ်းနဲ့နေပြီးဖြစ်တဲ့စုံစမ်းမှုကနေသူ့ကိုတစ္ဆာဆောင်တည်သူလို့သတ်မှတ်ထားသူတယောက်အနေနဲ့အကာအကွယ်ပေးရမယ်အစားအခုလိုရှောင်တော့တာအတွက်စိတ်ကြမ်းမိကြောင်းသမ္မတထရမ်ကမကြခဏပြောကြားနေတာဖြစ်ပါတယ်အစပိုင်းကထရမ်ကိုနိုင်ငံရေးအထောက်ခံပံ့ပိုးခဲ့တဲ့အလဘမားပြည်နယ်အထက်လွှတ်တော်မဟောင်းဆက်ရှင်စာရုရှားကိစ္စစုံစမ်းမှုမှာသူပါတော့မှာမဟုတ်ဘူးလို့ရှင်းနေကြရာသူကိုသူ့ကိုမရွေးခင်ကထရမ်ကိုမပြောခဲ့ဘူးလို့ Republican အောက်လွှတ်တော်မှ Terry Gore ကရုပ်တံမေးမြန်းခန်းတစ်ခုမှာပြောကြားခဲ့တာနဲ့ပတ်သက်ပြီး Trump က Twitter မှာဒေါသတကြီးနဲ့အခုလိုမှတ်ချက်ပေးခဲ့တာဖြစ်ပါတယ်။ Mr. Sessions အပေါ်မှာသမ္မတ Trump ကမကြာခဏဝေဖန်ပြောဆိုနေတာမို့ရှောင်သွားတဲ့သူ့ကိုရသူ့နောက်မှာစုံစမ်းမှုမလိုက်ရဲ့စစ်ဆေးမှုကိုကြီးကြရတဲ့လက်ထောက်ရှေ့နေချုပ် Rod Rosenstein ကိုပါသမ္မတကအလုပ်ဖြုတ်ပြစ်မယ်လို့ခန့်မှန်းနေကြတာဖြစ်ပါတယ်။ဒါပေမဲ့ Mr. Sessions ကိုအလုပ်ကဖြုတ်ပြစ်တာကနေသမ္မတကိုအေးအေးယူတရားစွဲဖို့အထိဖြစ်လာနိုင်တဲ့အတွက်သူ့ကိုအလုပ်ဖြုတ်မဖြစ်ဖို့ထိပ်တန်း Republican အမတ်တွေကသမ္မတ Trump ကိုတရိပ်ပေးခဲ့တာပါတကယ်လို့နောက်ထပ်အစ်စ်ကိုရွေးချယ်ခင်းလဲအထက်လွှတ်တော်မှာမဲနှမဲပဲအသာရနေတဲ့ Republican တွေအတွက်အတီးပြုတ်ပေးဖို့ကလုံနိုင်မှာမဟုတ်ဘူးလို့သုံးသပ်နေကြပါတယ
်ထင်ရှားတဲ့ရုရှားစစ်တပ်တွေလည်းဖြစ်ရုရှားအစိုးရကိုဝေဖန်သူလည်းဖြစ်တဲ့သူတို့သိတယ်ဆိုတာတကယ်မဟုတ်ပဲသူတို့တမင်လုတ်ကြံတဲ့သတင်းသာဖြစ်တယ်လို့ Ukraine နိုင်ငံလူမျိုးရေးအကြီးအကဲကပြောကြားလိုက်ပါတယ်ဒီသတင်းထောက်ရဲ့အဆက်ကိုကဲနိုင်အောင်တမင်လွှင့်ခဲ့တာလို့ဆိုပါတယ်သတင်းထောက်ဘက်ချန်ကူဟာကီယက်မြို့ကသူ့အခန်းမှာပြစ်ဒဏ်ခံရတဲ့ဆိုတဲ့သတင်းဖြစ်ပြီးတရက်ကြာမှာပဲယူကရိန်းလုံခြုံရေးဌာနရဲ့အစီအမံရစီတယ်လို့သတင်းလွှင့်ခဲ့တာဖြစ်ကြောင်းသူကိုယ်တိုင်ပြောလာတဲ့အတွက်သတင်းလောကကအငြင်းသွင်းသွားခဲ့ပါတယ်ကီယက်မှာလုံခြုံမှုတစ်ခုအတွက်လက်နက်ဝယ်ယူနေတယ်လို့အမည်မဖော်လို့သူတို့ရဲ့သတင်းပေးချက်အရဒီလုံခြုံမှုအတွက်ဒေါ်လာ4000ကန့်လန့်ခဲ့တယ်ဆိုတဲ့ရုရှားထောက်လှမ်းရေးအရာရှိဖြစ်နိုင်သူတို့ဖန်စီရမှာပါဝင်ဖို့ဘက်ချန်ကိုကိုယူကရိန်းလူတွေကတာဝန်ပေးခဲ့တာပါဒါဟာလွန်ခဲ့တဲ့2လကတည်းကစီစဉ်ခဲ့တာဖြစ်ပါတယ်ဒီလိုလုတ်ကြံသတင်းလွှင့်ခဲ့တော့ဘက်ချန်ကိုကတောင်းပန်ခဲ့ပါတယ်သူသက်ခံရဆိုတဲ့သတင်းကြောင့်ငိုကမှတိမှနေတဲ့ရုရှားနဲ့ယူကရိန်းနှစ်နိုင်ငံကြားအပြန်အလှန်ပြစ်တင်ပြောဆိုကြတာဖြစ်ခဲ့ပါတယ်ဒီသတင်းအသေးစိတ်ကိုနောက်ပိုင်းမှာကြားရမှာဖြစ်ပါတယ်
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့ဂျွန်လ၁၂ရက်နေ့ကျင်းပဖို့အတွက်စီစဉ်နေတဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အဓိကထားပြီးကိုရီးယားနိုင်ငံခြားက ပန်းလုံးကျောင်းစစ်မဲ့ဆုံးစင်ကာပူနဲ့နယူးယောက်မြို့တွေမှာဒီသတင်းပတ်တန်းဆွေးနွေးမှုတွေလုပ်နေပါတယ်လို့သမ္မတအင်ဂျူအရာရှိတွေကပြောကြားလိုက်ပါတယ်။ဒီကိစ္စအတွက်ဦးစားပေးပြီးလက်ရှိဆွေးနွေးနေကြတာဖြစ်တယ်လို့စင်ကာပူမှာထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရဲ့အတွက်ပါဆွေးနွေးနေတယ်လို့သမ္မတအင်ဂျူပြောခွင့်ရဆာရာဟဂဘီဆန်နက်ဆာဗုဒ္ဓဘူးနေမှာသတင်းတောက်တွေကိုပြောပါတယ်။ကိုရီးယားကျွန်းဆွယ်ဒေတာရင်းနျူကလ িয়ার လုံးဝကင်းရှင်းရေးအကြောင်းဆွေးနွေးမှုတွေမှာကိုရီးယားမှာရှိတဲ့အမေရိကန်လက်နက်စနစ်တွေနဲ့အကျုံးဝင်မှုမရှိဘူးလို့လည်းပြောပါတယ်။မြောက်ကိုရီးယားစီမှာနျူကလ িয়ার လက်နက်ကတရားစင်ကျော်ရှိမယ်လို့ခန့်မှန်းရပါတယ်။တောင်ကိုရီးယားမှာအမေရိကန်ရဲ့လုံခြုံရေးအကာအကွယ်ပေးမှုမှာနျူကလ িয়ার လက်နက်တပ်ဆင်ထားတဲ့ရေငုပ်သင်္ဘောတွေအပြင်နျူကလ িয়ার ဘုံးတွေတည်ဆောက်နိုင်စွမ်းရှိတဲ့ကျွန်းဆွယ်မှာအခြေမဆိုင်တဲ့ဘုံးကျဲလေယာဉ်တွေလည်းပါဝင်ပါတယ်။အင်ဗျူပြောခွင့်ရဆန်ဒါစ်နဲ့တခြားအရာရှိတွေကပြောကြားချက်အရဒီသတင်းပတ်အတွင်းမြောက်ကိုရီးယားအရာရှိတွေနဲ့ဆွေးနွေးမှုတွေမှာထရန့်ကင်ထိပ်သီးဆွေးနွေးပွဲအကြောင်းကိုသာအဓိကထားဆွေးနွေးမယ်လို့သိရပါတယ်။ဒီတော့တွင်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာထိပ်သီးဆွေးနွေးပွဲပြင်ဆင်မှုဆိုင်ရာဆွေးနွေးဖို့အတွက်နယူးယောက်ကိုဗိုလ်တော်ဖူးနေမှာရောက်လာတဲ့မြောက်ကိုရီးယားထိပ်သီးဗိုလ်ချုပ်ကင်မြွန်ချိုးနဲ့ညစာစာပွဲမှာကျင်းပနေပြီဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကအိန္ဒိယသမုဒ္ဒရာနဲ့ပတ်သက်ပြီးတာဝန်ယူမှုကိုအလေးထားတဲ့အနေနဲ့အမေရိကန်ရဲ့အကြီးမားဆုံးစစ်စင်ရေးဒေသဖြစ်တဲ့ Pacific စစ်ထဏာချုပ်ကို Indo-Pacific စစ်ထဏာချုပ်အဖြစ်ပြောင်းလဲခေါ်ဝေါ်တော့မှာဖြစ်ပါတယ်။ Pacific ဒေသအမေရိကန်စီးပွားရေးအဖြစ် Admiral Philip Davidson ကိုတည်ဝင်ခန့်အပ်တဲ့ဗုဒ္ဓဦးနဲ့အခမ်းအနားမှာကာကွယ်ရေးဝန်ကြီး Jim Mattis ကဒီလိုအခေါ်ဝေါ်ပြောင်းလဲရောင်းချညာသွားတာပါ။ Pacific စစ်ထဏာချုပ်မှာ American စစ်တပ်ရဲ့ပူးတွဲစစ်စင်ရေးပထဝီဝင်နယ်မြေဆိုင်ရာဌာနချုပ်6ခုအနက်တစ်ခုအပါအဝင်ဖြစ်ပြီးတောင်ဘက် Antarctica တိုက်ကနေမြောက်ဘက်ဝန်မြောက်ဝင်းဇိုးဇွန်အထိကယ်လီဖိုးနီးယားနဲ့အိန္ဒိယသမုဒ္ဒရာအထိကျယ်ပြန့်တဲ့အကြီးမားဆုံးနယ်မြေလည်းဖြစ်ပါတယ်။ဒီစစ်ထဏာချုပ်အကြီးကဲဒေးဗစ်ဆန်ဟာတောင်ပြုတ်ပင်လယ်တွင်တရုတ်ထိုးဖောက်လာတဲ့ကိစ္စကိုလည်းကင်တွယ်သွားမှာဖြစ်ပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6753နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြီးခဲ့တဲ့နှစ်ဩဂုတ်လတည်းကရိုဟင်ဂျာဒုက္ခသည်9သိန်းကျော်ထွက်ပြေးခဲ့ရတယ်။ရက်ဆက်ချမ်းချုပ်တဲ့မြန်မာလုံခြုံရေးတပ်တွေရဲ့လုပ်ရက်တွေကို ICC ခေါ်နိုင်ငံတကာပြည်မှုခုံရုံးကနေစုံစမ်းစစ်ဆေးပေးဖို့အတွက်ရှေ့နေတစုကနေဗိုလ်တပူးနေကရှောက်ထားခဲ့ကြပါတယ်။မြန်မာနိုင်ငံကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာအမျိုးသမီးနဲ့ကလေးငယ်အများစုပါဝင်တဲ့လူ400ကျော်လက်မှတ်တွေဖြစ်တဲ့လက်ဘွေတွေနဲ့သူတို့ကိုကိုစားပြုပြီးတော့အခုလိုတင်သွင်းခဲ့တာလို့ပြောပါတယ်။အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံကိုအတင်းအဓမ္မနှင်ထုတ်ခံရတဲ့တောင်းနယ်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာဆက်လက်ပြီးဒီပြစ်မှုရဲ့ဒဏ်ကိုခံနေရတဲ့အတွက်တရားရုံးအနေနဲ့လုတ်ပိုင်ခွင့်ရှိတယ်လို့သူတို့ကရှောက်ထားခဲ့ကြတာဖြစ်ပါတယ်
။ Israel နဲ့မြန်မာတို့ပညာရေးကဏ္ဍပူးပေါင်းဆောင်ရွက်သဘောတူညီချက်တရက်ကိုတင်းနာနေကလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူညီချက်အရ Holocaust လို့ခေါ်တဲ့ဂျူးလူမျိုးတွေကိုနာဇီတွေအစိတ်အကြံပေးသတ်ဖြတ်ခဲ့တဲ့ကိစ္စမတူကွဲပြားမှုကိုလက်မခံတဲ့ကိစ္စလူမျိုးရေးခွဲခြားတဲ့ကိစ္စယူဆန့်ကျင်ရေးနဲ့နိုင်ငံခြားသားကြောက်ရွံ့စိတ်တို့ဟာမလိုလားတဲ့ဆိုးကျိုးတွေကိုဖြစ်စေရဆိုတာမြန်မာနိုင်ငံရဲ့ကျောင်းတင်ငန်းစာမှာထည့်သွင်းသွားနိုင်ဖို့ပူပေါင်းဆောင်ရွက်သမှဖြစ်တယ်လို့ Israel နိုင်ငံ Hatras တင်ဒါနာကဖော်ပြပါတယ်။မြန်မာပညာရေးလေ့လာရေးအစီအစဉ်တွေ Israel ကဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီး Hebrew ဘာသာစကားနဲ့မြန်မာဘာသာစကားသင်ကြားရေးအတွက်လည်းအပြန်အလှန်လှုပ်ဆောင်ရမယ်လို့ဆိုပါတယ်။ဒီသဘောတူညီချက်အကောင့်ထဲဖော်ရေးအတွက်နိုင်ငံပူးတွဲကော်မတီတရားဖွဲ့ပြီး၃နှစ်တကြိမ်စီတွဲဆောင်သွားရမှာဖြစ်ပါတယ်။မြန်မာနိုင်ငံအပေါ်လူခွင့်ရေးချိုးဖောက်တယ်ဆိုပြီးဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ကလက်နက်ရောင်းချမှုအပါအဝင်ဒဏ်ခတ်ပိတ်ပင်ထားချိန်မှာအစ္စရေးနိုင်ငံကတော့မြန်မာနိုင်ငံနဲ့စီးရေးအပါအဝင်ဆက်ဆက်မှုတွေပြုလုပ်နေပါတယ်
။ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းရဲ့ MH370 လေယာဉ်ဗေရောက်သွားတယ်ဆိုတာနဲ့ပတ်သက်ပြီးတဲလွန်စာအစ်စ်တွေ့လာတဲ့ရှာဖွေရေးကိုပြန်ပြီးလုပ်မယ်လို့မလေးရှားဝန်ကြီးချုပ်မဟာတရားမိုဟာမက်ကပြောကြားလိုက်ပါတယ်။ပျောက်ဆုံးလေယာဉ်ကိုရှာဖွေနေတဲ့ American ခြေဆိုင် Ocean Infinity ကုမ္ပဏီက 1000 km တသိန်း 2000
ထောင်ရှာဖွေပြီးတဲ့နောက်မှာ3000ကျားရှာဖွေလုပ်ငန်းတွေကိုအင်ကာနစ်မှာပဲအဆုံးတက်ခဲ့တာဖြစ်ပါတယ်။မတွေ့နိုင်တဲ့နေရာမှာဆက်ပြီးမရှာနိုင်တော့တဲ့အခြေအနေပါလို့ဝန်ကြီးချုပ်ကဗိုလ်တော်ဖူးနေမှာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဆော်ဒီအရေဗျနိုင်ငံမှာဆက်ရှာဟာရက်စ်ပန်လို့ခေါ်တဲ့လိမ်ပိုင်းဆိုင်ရာနှောက်ယှက်သူတွေကို
ထောင်ဒဏ်9နှစ်နဲ့ဒေါ်လာ10,000အထိပြစ်ဒဏ်ချမှတ်မဲ့ဥပဒေရန်ကိုဆော်ဒီပရင်နိုင်ငံရဲ့ချွာကောင်ဆယ်လို့ခေါ်တဲ့ဥပဒေပြုအဖွဲ့ကပြဋ္ဌာန်းအတည်ပြုလိုက်ပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှသာမကနိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ဦးကျော်စံသားတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီခင်ဗျာ။ င်းကြီးပြီးတော့နှစ်စဉ်ချီးမြှင့်နေတဲ့ပူလီဇာစုပြည်ပွဲအခမ်းအနားကိုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာဘူရူးနေကကျင်းပခဲ့ရမှာသတင်းမှတ်တမ်းဓာတ်ပုံစုအတွက်ရိုက်တာသတင်းဌာနကိုချီးမြှင့်ခဲ့ရမှာမြန်မာဓာတ်ပုံသတင်းသမားကိုစိုးစီရထုံးလည်းပါဝင်ခဲ့ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာပြည်ပခသတင်းမှတ်တမ်းတင်ဓာတ်ပုံတွေအတွက်ရိုက်တာသတင်းဌာနကိုပူလီဇာစုချီးမြှင့်ခဲ့တာလည်းဖြစ်ပါတယ်မန့်အင်ဂျင်နီယာအကြောင်းစုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
Citation for the Pulitzer Prize in Journalism for Feature Photography for a distinguished example of feature photography awarded to the photographer
ဒါကြတာကတော့ကိုလံဘီယာတက္ကသိုလ်အဓိပတိလီဘိုလင်ဂျာကနေဒီနှစ်အတွက်အကောင်းဆုံးသတင်းဓာတ်ပုံစုဖြစ်ရိုဟင်ဂျာတွေအပေါ်နှင်းပန်းနှိပ်စက်မှုတွေကိုကဘာတိအောင်တုံ့လောက်ဖွယ်ရာသတင်းမှတ်တမ်းဓာတ်ပုံတွေနဲ့ဖော်ထုတ်နိုင်ခဲ့တဲ့ writer သတင်းသမားတွေကိုချီးမြှင့်လိုက်ကြောင်းကြေညာသွားတာပါမြန်မာနိုင်ငံဘက်ချမ်းကနေရိုဟင်ဂျာဒုက္ခသည်တွေအစုလိုက်အပြုံလိုက်လေတွေနဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့သတင်းဓာတ်ပုံတွေပင်လယ်မှာရေနစ်သေဆုံးခဲ့တဲ့ကလေးတွေအပါအဝင်ရိုဟင်ဂျာရုပ်အလောင်းတွေနှိပ်စက်ညှဉ်းပန်းမှုကြောင့်ကိုခန္ဓာနေရာအနှက်မှာရထားတဲ့ဒဏ်ရာဒဏ်ချက်တွေရိုဟင်ဂျာရွာတွေမိလောင်ခံထားရပုံတွေစတဲ့တုံ့လောက်ဖွယ်ရာသတင်းမှတ်တမ်းဓာတ်ပုံတွေကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံမှာဘလောက်ထိဖိနှိပ်မှုတွေရင်ဆိုင်ခဲ့ရသလဲဆိုတာကဘာကသိရှိအောင်ဖော်ထုတ်နိုင်ခဲ့တဲ့အတွက်ပူလီဇာသတင်းဓာတ်ပုံစုကိုရွေးချယ်ချီးမြှင့်ခဲ့ကြောင်းစုရွေးချယ်ရေးဘုတ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာပြည်ပခသတင်းဓာတ်ပုံအတွက်2018ပူလီဇာစုချီးမြှင့်ခံရတဲ့ writer ဓာတ်ပုံသတင်းသမားတွေကတော့မြန်မာနိုင်ငံကကိုစိုးစီရထွန်းအပါအဝင်အိန္ဒိယနိုင်ငံကသတင်းတောက်နှစ်ဦး၊ဗြိတိန်နိုင်ငံကသတင်းတောက်နှစ်ဦး၊ဘင်္ဂလားဒေ့ရှ်တရုတ်စတဲ့နိုင်ငံတွေမှာအခြေစိုက်တဲ့ writer ဓာတ်ပုံသတင်းတောက်တွေစုစုပေါင်း9ဦးပါဝင်ပါတယ်။writer သတင်းဓာတ်ပုံကဘာလုံးဆိုင်ရာတာဝန်ခံတဦးဖြစ်တဲ့ Ricky Roger ကတော့ Roger အချက်တဲသတင်းတင်ပြမှုမှာ writer ဓာတ်ပုံသတင်းတောက်အဖွဲ့ရဲ့ကြိုးပမ်းမှုအတွက်ဂုဏ်ယူမိကြောင်းအခုလိုပြောပါတယ
် It's an amazing team and it was an even larger team. It is an even larger team
ပြောတာက writer နေနဲ့ပုံမှန်လုပ်နေကြတဲ့လူအများပြားပါဝင်တဲ့အဖွဲ့ကြီးတစ်ခုအနေနဲ့ဒီသတင်းတင်ပြနိုင်ဖို့ကြိုးပမ်းဆောင်ရွက်ခဲ့တဲ့အကြောင်းသူတို့တွေအကောင်းဆုံးလုပ်နိုင်ခဲ့တယ်ဆိုတာဒီစုကတက်တည်ပြနေကြောင်းပြောသွားတာပါ2009ခုနှစ်မြန်မာနိုင်ငံရွှေဝါရောင်တော်လှန်ရေးမှာဂျပန်သတင်းတော်ကင်ချီနာဂအီပြစ်တက်ခံခဲ့ရတဲ့ဓာတ်ပုံကိုရိုက်ယူနိုင်ခဲ့ပြီးအဲ့ဒီဓာတ်ပုံနဲ့ပူလီဇာသတင်းဓာတ်ပုံစုရခဲ့တဲ့နယူးယောက်အခြေစိုက် writer ဓာတ်ပုံသတင်း editor Adri Fortif ကလည်း
ဝိညာ
ဒုက္ခသည်တွေရဲ့အခြေအနေကဘာကတိအောင်ဂိုက်တာဓာတ်ပုံသတင်းတော့အဖွဲ့အနေနဲ့ချိတ်ဆက်ပေးနိုင်ကြတာပါ။ပင်လယ်ဆိုင်နေကြကိုယ်တိုင်တွားရောက်ခဲ့ကြသလိုအခက်ခဲတွေရင်ဆိုင်ကြော်ဖြတ်ပြီးရိုဟင်ဂျာသတင်းတွေကိုဓာတ်ပုံအထောက်အထားတွေနဲ့တင်ပြနိုင်ခဲ့တာပါ။အဲ့ဒီအတွက်လည်းကျွန်တော်အလိုမဲ့ဂုဏ်ယူပါရစေ။အခုရိုဟင်ဂျာသတင်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ကျွန်တော်တို့ရဲ့သတင်းတော့နှစ်ဦးရှိနေပါတယ်။သူတို့တွေအများဆုံးလွတ်မြောက်ဖို့အတွက်လည်းကျွန်တော်တို့ဆုတောင်းပါတယ်
။ကိုစိုးစီရတွန်းဟာမြန်မာဓာတ်ပုံသတင်းသမားတဦးအနေနဲ့ပထမဆုံးအကြိမ်ပူလီဇာစုရရှိခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားကျွန်းမှာလူကုန်ကူးခံရတဲ့မြန်မာငါးဖမ်းသမားတွေအကြောင်းစုံစမ်းဖော်ထုတ်နိုင်ခဲ့တဲ့အတွက်2016ခုနှစ်ပူလီဇာစုံစမ်းထောက်လှမ်းတဲ့သတင်းတောက်စုကို AP သတင်းဌာနကိုချီးမြှင့်ရမှာမြန်မာနိုင်ငံက AP သတင်းတောက် Esther Tucson လည်းရရှိခဲ့တာပါ writer သတင်းဌာနအနေနဲ့နောက်ထပ်ပူလီဇာစုဖြစ်တဲ့အကောင်းဆုံးနိုင်ငံတကာသတင်းတင်ပြမှုအတွက်ဖိလစ်ပိုင်သမ္မတဒူတာတေးရဲ့မူရစေဝါနှိမ်နင်းရေးစစ်ပွဲအတွင်းရဲတပ်ဖွဲ့ရဲ့ဥပဒေမဲ့တပ်ဖြတ်မှုတွေကိုဖော်ထုတ်တင်ပြနိုင်ခဲ့တဲ့အတွက်စုချင်းမြင့်ခံခဲ့ရပါတယ်။ဒါဟာ writer သတင်းဌာနအတွက်ပထမဆုံးအကြိမ်ပူလီဇာ ပိုလီဇာစုနှစ်စုကိုတပြိုင်တည်းချီးမြှင့်ခံရတာဖြစ်ပါတယ်။ကိုလံဘီယာတက္ကသိုလ်ကြီးကနေသတင်းစာနယ်ဇင်းပညာရဲ့အမြင့်တင်တဲ့အနေနဲ့1900ခုနှစ်တဝိုက်ကနေစပြီးပူလီဇာစုကိုချီးမြှင့်ခဲ့ရမှာစုရရှိတဲ့အမည်စင်းကိုဧပြီလမှာကြေညာပြီးကိုလံဘီယာတက္ကသိုလ်အဓိပတိကိုယ်တိုင်ချီးမြှင့်တဲ့စုပေးပွဲနဲ့အတူနေ့လယ်စာစားပွဲအခမ်းအနားကိုတော့ကိုလံဘီယာတက္ကသိုလ်ပရဝုံအတွင်းမေလမှာကျင်းပတာဖြစ်ပါတယ်ရှင
်။မိုင်းဂျင်းနိုင်ပြောပြသွားတာပါ။အခုတော့မြေထဲပင်လယ်မှာထောင်နဲ့ချီးပြီးတော့လေစီးပီးဒုက္ခသည်တွေရဲ့အတက်ကိုနှစ်ပေါင်းများစွာကယ်တင်ခဲ့ကြတဲ့ဇနီးမောင်နှံရဲ့ရိုဟင်ဂျာအရေးကယ်တင်မှုပြုလုပ်နေတဲ့အစီအစဉ်ကိုဆက်ပါမယ်။ဒီဇနီးမောင်နှံဖြစ်တဲ့ Regina Christopher Catrabon တန်းကျွယ်တထေးဇနီးမောင်နှံဟာအခုဆိုရင်ကပ်ပလီပင်လယ်ပင်ထဲကိုရောက်ရှိနေပြီးတော့လေစီးပီးရိုဟင်ဂျာတွေကိုကယ်တင်ဖို့အတွက်ကြိုးစားနေပါတယ်။ဒီအကြောင်းကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဆင်းရဲရင်းနှက်မှုတွေနဲ့ဆစ်ပေးဒုက္ခတွေကြောင့်တစ်နှစ်ကိုလူပေါင်းသိန်းနဲ့ချီပြီးဥရောပကိုထွက်ပြေးနေကြတာဖြစ်ပြီး IOM နိုင်ငံတကာရွှေ့ပြောင်းအခြေချသည်များအဖွဲ့ရဲ့စင်းတွေအရအကြောင်းအမျိုးမျိုးကြောင့်ဥရောပနိုင်ငံတွေမှာအခြေချဖို့အတွက်မြေထဲပင်လယ်ထဲကိုကျော့ဖြတ်ထွက်ပြေးရင်ပင်လယ်ပြင်နဲ့အသက်ဆုံးခဲ့ရသူပေါင်းဟာတက်ကရင်2000ကနေအခုချိန်ထိဆို3000ကျော်ရှိနေတာပါဒီဒုက္ခတွေကိုကူညီနေတဲ့အဖွဲ့တွေထဲမှာ American ပြည်ထောင်စုလူးဝီစီယားနားပြည်နယ်သားအသက်34နှစ်အရွယ်မီလီယနာတထေးကြီးခရစ္စတိုဖာကက်ထရန်ဘုန်းနဲ့ဇနီးဖြစ်သူအီတလီနိုင်ငံသူရဂျီနာတို့ရဲ့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ရေးဌာန MOAS ကကယ်ဆယ်ပေးနိုင်ခဲ့သူက4000လောက်ရှိနေပါတယ်ဒီအဖွဲ့ကိုသူတို့ဟာ2013မှာထူထောင်ခဲ့တာဖြစ်ပြီးပင်လယ်ပြင်တွင်ဒုက္ခရောက်နေသူတွေကိုမီတာ40အရှိရှိတဲ့ Phoenix လို့နာမည်ပေးထားတဲ့တင်ပေါ်နဲ့ကူညီကယ်ဆယ်ရေးတွေကိုလုပ်ခဲ့တာပါအခုတော့အဖွဲ့သား15ယောက်ပါတဲ့သူတို့ရဲ့ MOAS အဖွဲ့ဟာကပ်ပလီပင်လယ်ပြင်ထဲမှာရောက်နေတာဖြစ်ပြီးမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခရောက်နေတဲ့လေစီးပြီးရိုဟင်ဂျာတွေကိုကယ်တင်ဖို့အတွက်လုပ်နေကြတာဖြစ်ပါတယ်သူတို့ဟာကမ်းမြေနဲ့ပင်လယ်ပြင်ထဲကိုခဏခဏအလှေတွေနဲ့ထွက်ပြေးလာမဲ့ဒုက္ခတွေတွေကိုနေရောညပါမပြတ်လိုက်လံရှာဖွေနေတယ်လို့ Regina Catherine Bond ကFrance 24သတင်းဌာနကိုအခုလိုပြောပါတယ
် There is no body in this state there is no NGO
ဒီမှာဘယ်သူမှမရှိပါဘူးဒီပင်လယ်ပြင်ထဲမှာဒုက္ခရောက်နေတဲ့သူတွေကိုရှာဖွေမဲ့ NGO တစ်ဖွဲ့မှမရှိပါဘူးဒုက္ခရောက်နေတဲ့ရိုဟင်ဂျာတွေကိုရှာဖွေဖို့ကျမတို့ဒီကိုရောက်နေရပ
ါသူတို့ဟာအခုခါမှာထိုင်းနိုင်ငံကမ်းလွန်ဒေသတွေမှာရောက်နေတာဖြစ်ပါတယ်ပြီးခဲ့တဲ့လတုန်းကပဲလေစီးပြေးရိုဟင်ဂျာအယောက်100ကျော်ဟာလေ3စီးနဲ့ထိုင်းကမ်းခြေကိုရောက်လာခဲ့တယ်လို့ထိုင်းရေရက်ကအတည်ပြုပြောကြားခဲ့ပါတယ်။ဒါပေမဲ့သူတို့ဟာလေစီးပြေးဒုက္ခတွေတွေကိုလက်မခံခဲ့ပဲအန္တရာယ်ကြီးတဲ့ပင်လယ်ပြင်ထဲကိုပြန်ပြီးလွတ်ခဲ့တယ်လို့ခရစ္စတိုဖာကပြောပါတယ်
။ The Thai authorities have intercepted the boat in Thai search and rescue region.
ထိုင်းအာဏာပိုင်ဟာသူတို့ရှာဖွေကယ်ဆယ်ရေးလုပ်နေတဲ့ဒေသထဲမှာလေစီးပြေးဒုက္ခတွေရဲ့လေတွေကိုဖမ်းမိခဲ့ပါတယ်။အဲ့ဒီနောက်မှာသူတို့ကိုရေနဲ့အစားအစာတွေပေးပြီးတော့သူတို့သွားကျင်တဲ့မလေးရှားနိုင်ငံကိုသွားဖို့ပင်လယ်ထဲကိုပြန်ထွက်ခွင့်ပေးခဲ့ပါတယ်။ဒါဟာထိုင်းနေရဲ့လူရိုးလှုပ်စင်နိုင်ငံရေးစနစ်ပါ။ဒီစနစ်ရဒုက္ခသည်တွေကိုပင်လယ်ပြင်ထဲပြန်လွှတ်လေရှိပါတယ်
။ထိုင်းဆိုတာဟာသူ့နိုင်ငံရေပြင်ပိုင်းနဲ့ဒေသအတွင်းမှာရိုဟင်ဂျာတွေကိုရောကူညီကယ်ဆယ်တဲ့အဖွဲ့တွေလာရောက်တာကိုပါမလိုလားပါဘူး။သူတို့ရဲ့ Phoenix တင်ပေါ်ထိုင်းရေပြင်ထဲရောက်တာနဲ့စစ်ရေရင်တွေအနာကနေလိုက်လာတယ်လို့စစ်လေရင်တွေကလည်းတင်မောဘော်ကနေကပ်ပြီးမကြမ်းမကြာပြန်တန်းတတိပေးလေးရှိတာပ
ါ I inform you Phoenix cannot anchor in the area of littoral sea of Thailand
သူတို့ရဲ့ Phoenix တင်ဘော်ကိုကမ်းလွန်ဒေသမှာကြောက်ချခွင့်မပေးတယ်လို့ထိုင်းကမ်းခြေကိုလည်းကတ်ခွင့်မပေးခဲ့ပါဘူးဒါအပြင်ထိုင်းအာဏာပိုင်တွေကသူတို့ကိုပြန်ပြီးနှင်ထုတ်တယ်လို့လည်းပြောပါတယ်သူတို့ဖွဲ့ဟာမြေထဲပင်လယ်ထဲမှာကူညီကယ်ဆယ်ရေးတွေလုပ်တုံးကလည်းအခုလိုပဲဒေသအာဏာပိုင်တွေနဲ့မကြာခဏရင်ဆိုင်ခဲ့ရတာဖြစ်ပါတယ်သူတို့ရဲ့ပစ္စည်းတွေတင်းယူတာအထိကိုဖြစ်ခဲ့တာပါဒါပေမဲ့သူတို့ကတော့သူတို့ရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုလက်လျှော့မှာမဟုတ်ဘူးလို့ပြောပါတယ်ထိုင်းနိုင်ငံနဲ့ဆိုင်းယန်မွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံကတေးစီးပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံတဲ့အနေအထားမှာရှိနေပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းမလေးရှားနိုင်ငံလန်ကာဗီကျွန်းကိုရောက်လာတဲ့လေစီးပြေးရိုဟင်ဂျာဒုက္ခသည်ကတထောင်လောက်ရှိနေတာပါ။သူတို့ဖွဲ့ဟာ2016ခုနှစ်ထဲမှာလဲအသက်အကဲတင်ပေါ် MV Phoenix နဲ့
ဒေါက်ကီမျိုးသက်ပြောပြသွားတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတပုတ်ဆက်ကင်မြန်မာနဲ့ဆိုင်တဲ့နောက်ထပ်သတင်းတပုတ်တင်ဆက်ပေးပါမယ်မွန်ပြည်နယ်အစိုးရအဖွဲ့ရဲ့လျှက်စစ်စွမ်းအင်နဲ့စစ်မှုဝန်ကြီးမင်းထင်အောင်ဟန်ကိုယာရုကနေနှုတ်ထွက်ခွင့်ပြုလိုက်တယ်လို့နိုင်ငံတော်သမ္မတလက်မှတ်နဲ့ထုတ်ပြန်ထားပေမဲ့ဝန်ကြီးမင်းထင်အောင်ကတော့ပါတီရဲ့ညွှန်ကြားချက်ကြောင့်
Mawin, Tessie Swainet, Samu Wunji, Mintayong Haninet, Padia, Nunja Chetan, Luachea, Hoto Ket, Hello, Mumin Hoto, Kamama, Tigni, you look at Rinza, Shilimwema, Kulu, Yosu Kemare.
ပါရစီစဉ်နဲ့တိုင်းမဲ့ကျွန်တော်လည်းပထမတစ်ချက်တော့ဗျာဒါကတော့သုံးဆောင်မဟာဘိုင်းလို့လည်းပေါ့နော်ဒီကကုမပြည့်စီလာပေါ့အဲ့လိုမျိုးစိတ်ထဲမှာအတန်တရားရှိလို့လူကြီးတွေဒီသွားမေးပါတယ်သွားမေးတဲ့ခါကျတော့အဲ့ဒါကြီးကြောင့်ဘူးမှမဟုတ်ကျွန်တော်ပါပြည့်လုပ်ငန်းလိုအပ်ချက်ရတယ်ဒီလိုမျိုးဒါရွှေ့တာဖြစ်ကြောင်းသူကအကုန်လုံးရှင်းပြတယ်ကျွန်တော်တို့ကလည်းပါသိကူတာလဲဆိုတော့က ဝန်ကြီးမင်းထောင်ဟာတာဝန်ကနေနှုတ်ထွက်ရတာဟာဒေတာတွင်အနယ်ဒီပါတီဝင်ချင်းချင်းကြားတိုင်ကြားမှုတွေဖြစ်ပေါ်နေတယ်လို့သတင်းတွေပေါ်ထွက်နေပါတယ်ဒီအချိန်လေးကတော့မော်လမြိုင်ခြေဆိုင်တန်လွင်တိုင်းသတင်းဌာနအမှုဆောင်အက်ဒီတာနိုင်မင်းမင်းရွယ်ကခုလိုသုံးသပ်ပြောဆိုပါတယ်လောက်ကပြည်ကြတာကျွန်တော်တို့တက်တက်ကြားနေတာဒါပြီးရက်စီဝန်ကြီးဌာနဆိုတာကတော့ဆက်ဆက်တက်တက်ဌာနဖြစ်တယ
ဝန်ကြီးမင်းထေအောင်ဟန်အနယ်ဒီပါတီအတွင်းမဝေရောက်ခင်ကတည်းကအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တူလည်းဖြစ်ပါတယ်။၂၀၁၅ဆွေသူယူကောက်ပွဲမှာအမျိုးသားတီမိုကရေစီဖွဲ့ချုပ်ဖွဲ့ဝင်တူအနေနဲ့မော်လမြိုင်မြို့မဲဆန္ဒနယ်မှာပြည်နယ်လှုပ်တော်ကုသလှေဖြစ်ရွေးချယ်ခံရပြီးပြည်နယ်လက်စစ်စွမ်းအင်နဲ့စစ်မှုဝန်ကြီးဖြစ်တာဝန်ပေးအပ်ခြင်းခံရပါတယ်။
မင်းထေအောင်ဟန်အနေနဲ့ဝန်ကြီးတာဝန်နဲ့ကိုပိုင်စီးပွားရေးလုပ်ငန်းတွေကြားရှက်နယ်မှုတွေကြောင့်တိုင်တန်းချင်းခံနေရတယ်လို့လဲနိုင်မင်းမင်းနယ်ကခုလူဆက်ပြောပါတယ်။ဝန်ကြီးတို့ဖြစ်တယ်လေဒီကဒီကကျွေးလုပ်ငန်းမှာဒီကုမ္ပဏီတွေကရှိတယ်ဆက်လုပ်ရေးကုမ္ပဏီတွေရှိတယ်ကျားကျားလုပ်ငန်းတွေတွေကြားရေးလက်ကြတာရှိတယ်ဒီဝန်ကြီးတပ်ပိုင်းမှာစီးပွားရေးသမားတွေနဲ့ရောစီးပွားရေးအ
ยาดูกันในพวกสัตว์ว่าเป็นแม่เลยมุ่งยิงในลูกตัวเทม่าลูกตัวกุศลเลตุนี่เนี่ยสั่งเลตตาวงยุทธามาพิบีแล้วเท่านั้นเองยูกับพวกอ่างนั้นยึดว่าสั่งเลตจูบันตัวแม่ลูกเลยเกี่ยวสุขเข้ามาเลยมุ่งยิงในสุยาพวกด้วยมาวันจีเจ้าอุ้มไม่อุบีน่าวันจีมิถยาห่างฮะตุลยามยาหนุกทักขยาลูเลยเจ็บปะเลย ปีรังสุธรรมราเมียมานังโลพ่อสีบุญจีกันอุบลีปงมางาเสนเนปงมาควายข้ารูบาปีรังเชมยาญาโมมีเนสุยาพ่อเลสส่วนอินเนสมุวันจีอุ้มมิถยาห่างกูแล้วก็ยังสันดาลยาปีเนวันจียาทุกันเนนุตเอควิจูจียงนังโนธรรมรากันเนมันเอกจีญาเชทุกยันทาวาเรกมีย
นั่นก็ยังเดินหลอกน่าสิงเกียรติไปเลยคุณว่านั่นอะไรกันเดินไปสักทีมาเลยถึงที่สุดเดินหลอกอุลเลพีบีโรรัสเซียสุยากุวิบันนิชิเร่เดินจากเซียอากาดีปักกิ่งโกโก้เตซงจังยูเครนอันนาเวนิกาลูกจันเดินเรื่องไปเลยดีลูกเลี้ยงราฮาปักกิ่งโกเย่เต็กกุอันเดียกุลงยงยี่ตัวกุศลเลือดอะไรชนะพิเดลูยูเครนลงยงยี่จีเกะกับนักตุนิมาพิโอสุเลยไปเลยดีจังจังซงกูมามีอะไรจะเอามาพิโอพิอวลีมั้งนะ
အထင်ကြီးရစစ်သတင်းထောက်ဖြစ်ပြီးရုရှားဆိုရကိုဝေဖန်လေးရှိတဲ့အာကာဒီဘက်ချန်ကိုတေဆုံးကြောင်းသတင်းလုံခြုံရေးအတွက်လှည့်စားလိုက်ခြင်းသာဖြစ်တယ်လို့ယူကရိန်းလုံခြုံရေးအကြီးအကဲကဆိုပါတယ်။ယူကရိန်းနိုင်ငံ ခန်ရောင်းသတင်းဟာလုံခဲ့တဲ့နှစ်လကလေးကယူကရိန်းလုံခြုံရေးဌာနအကြီးအကဲဗာဆီလ်ဟစ်စတက်နဲ့အတူရုံးမြင့်တန်ကြားမှတွေ့ကြရပြီးသူလုံခြုံခံရကြောင်းသတင်းဟာလွန်ခဲ့တဲ့နှစ်လကလေးကယူကရိန်းလုံခြုံရေးဌာနကကြိုတင်ပြင်ဆင်ထားတဲ့အထူးစစ်ဆင်ရေးရဲ့တစိမ့်တဒေသအကွက်ဆင်တဲ့သတင်းသာဖြစ်ပြီးမစ္စတာဘက်ချန်ကိုကိုတက်မဲ့အစီအစဉ်ကိုဖော်ထုတ်ဖို့သူတည်သွားပြီလို့ဟန်ဆောင်ခ ရှာထောက်လန်းရေးကလူတအူးကိုလုတ်ကြံဖို့အတွက်လက်နက်တွေဝယ်ယူဖို့အမင်းမြန်နေတယ်ဆိုတဲ့အမည်မဖော်လိုတဲ့သတင်းရက်ွက်ကရရတဲ့တဲလွန်စားကနေဒီလိုဇလန်းစင်ရတာဖြစ်တယ်လို့လဲဆိုပါတယ်။ ရှာထောက်လန်းရေးကလူတအူးကိုလုတ်ကြံတက်ဖြတ်ပေးဖို့ယူကရိန်းရှေ့ပိုင်းခွဲထွက်ရေးသမားဟောင်းတအူးကိုဒေါ်လာ၄တောင်းကမ်းလှမ်းခဲ့တယ်လို့လုံခြုံရေးဌာနအကြီးအကဲဟစ်ဆက်ကပြောပါတယ်။တိုင်းတစ်ပါးမှာအခုလိုဥပဒေမဲ့တက်ဖြတ်မှုကြံစီတဲ့ရုရှားတရှိုးကိုဖော်ထုတ်ဖမ်းဆီးလိုတဲ့အတွက်မစ္စတာဘက်ချန်ကိုကိုယူကရိန်းလုံခြုံရေးဌာနကအထူးစစ်ဆင်ရေးမှာပူးပေါင်းပါဝင်ဖို့ခေါ်ယ
အားလုံးကိုတောင်းပန်ပါတယ်ကျွန်တော်မိတ်ဆွေတကယ်ချင်းတွေရဲ့စာပနာတွေကိုတွားဘူးတာမို့ဘလို့ခံစားကြရမယ်ဆိုတာကျွန်တော်နားလဲပါတယ်ဒီလိုလို့ရတာစိတ်မကောင်းပါဘူးတခြားရွေးချယ်စရာမရှိလို့ပါကျွန်တော်အမျိုးသမီးကိုလည်းအထူးတောင်းပန်ပါတယ်ဒီနှစ်ရဲ့အတွင်းသူတကယ်ကိုနာကျင်ကြေကွဲခဲ့တာပါအိုလီယာကြီးခွင့်လုပ်ပေးပါရွေးစရာတခြားနည်းလမ်းမရှိလို့ပါ
ကနအူပိုင်းတဲ့တွင်မှာတော့မစ္စတာဘတ်ချန်ကိုကိုယူကရိန်းနိုင်ငံKFမြို့တော်ကသူ့နေထိုင်ရာအိတ်ခန်းအဝမှာတွေ့ရင်လည်းလဲနေတာကိုသူ့ဇနီးကတွေ့ခဲ့တာလို့ဖော်ပြခဲ့တာပါဒီစစ်စင်ရေးမှာမစ္စတာဘတ်ချန်ကိုရဲ့ဇနီးပါဝင်ပတ်သက်မှုရှိမရှိကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး
အကြမ်းဖက်မှုတွေကိုတားဆီးနိုင်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းပြောလိုပါတယ်။အင်္ဂါနေ့ကသတင်းတောက်မစ္စတာဘတ်ချန်ကိုတနက်နဲ့ပြစ်ခတ်လုကြံခံရရဲဆိုတဲ့သတင်းကအားလုံးကိုတုန်လှုပ်သွားစေခဲ့ပြီးယူကရိန်းနဲ့ရုရှားအာဏာပိုင်တွေတူးပေါ်တူးအပြစ်တင်ခဲ့ကြပါတယ်။ယူကရိန်းဝန်ကြီးချုပ်ဗလာဒီမာဂရော့စီယမန်ကဒါဟာရုရှားရဲ့စနစ်တကျအကွက်ချစီမံတာလို့ပြောခဲ့တယ်လို့ ရုရှားပြောခွင့်ရဒီမီထရီပက်စကော့ဖ်ကညင်းဆိုခဲ့ပြီးယူကရိန်းဟာသတင်းတောက်တွေအတွက်မလုံခြုံရဒေသတစ်ခုဖြစ်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်။မစ္စတာဘတ်ချန်ကိုအခုလိုအသက်ရှင်ရပြန်တွေ့ရလို့ဝမ်းမြောက်မိတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမာရီယာဇက်ကာရိုဗာကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒါပေမဲ့ယူကရိန်းအစိုးရကဒီလိုမမှန်မကန်လုပ်ကြံသတင်းနဲ့ဝါရဖြန့ ရှိတဲ့ဒီပတိပြောကြတော့တာဖြစ်ပါတယ်အကြောင်းစီ
ထောက်ပံ့ပေးခဲ့လို့ဆက်ဆံရေးဆိုးရွားနေတဲ့ရုရှားနဲ့ယူကရိန်းကြားတင်းမာမှုတွေပုံမှန်မြင့်တက်စေခဲ့ပါတယ်။မမျှတစရာပြောပြတော့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာတာပတိနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြတာပါ။ကြာတာပတိနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့
9日ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Washington Phone Number ကတော့1239 3555 လေးဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့အတန်းအစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာတင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီတော်တာရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မိနစ်ခင်းထုတ်လွှင့်ချက်ဒီပဲဖြစ်ပါတယ်လိုင်းဒိုမီတာ22 40 51တို့အပြင်လက်လက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီခွဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစတဲ့ကဏ္ဍတွေနဲ့အတူ
အဲ့တော့ကျွန်တော်တို့တန်းပြားဒီအခုဆိုရင်ဒီအခက်ခဲတွေလည်းတပေါင်းစုံမှာများရှိနေတယ်။အဓိကအားစီဖြစ်တဲ့ပြည်တွင်းစစ်နော်။ဒီကကျွန်တော်တို့ပြည်တွင်းစစ်အတိုင်းအတာဒီတစ်နေ့ကအစီအစဉ်နဲ့ဒီမြန်မာတပ်မတော်ဆောင်မှရှိတဲ့ပြည်တွင်းစစ်တွေရှိနေတော့မယ်။နောက်စီးပွားရေးထုံးလို့တက်ဖို့တက်တယ်။ဒါလာကောင်းနေရှိတော့လည်းရုန်းကန်နေရခဲ့ဖြစ်တယ်
။ဒါကတော့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာကြားဖို့ရှိပါတယ်။နောက်ထပ်မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုလည်းတင်ဆက်ပေးမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မှာပြည့်ဥကြော်စံသားနဲ့အတူတင်ပြပေးပါမယ်။မြန်မာစစ်တပ်ဟာလူနည်းစုတိုင်းရင်းသားတွေပေါ်အကြမ်းဖက်တိုက်ခတ်မှုတွေပြင်းပြင်းထန်ထန်ပြုလုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ကြောင်းဂါဒီနာဟဲရစ်ရေးသားထားတဲ့ဆောင်းပါးကို The New York Times သတင်းစာမှာဖော်ပြထားပါတယ်။နိုင်ငံတကာကောက်ွက်တန်းတွေတိုးများလာနေတဲ့ကြားကပဲမြန်မာစစ်တပ်ဟာလူနည်းစုတိုင်းရင်းသားတွေပေါ်တပ်ဖြတ်မောင်းထုတ်နေတဲ့လူရည်တွေကပိုဆိုးလာနေတယ်လို့အင်္ဂါနေ့တော့ထုတ်ပြန်တဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ဗာဒာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာဖော်ပြထားတယ်လို့အစထည်ရေးသားထားပါတယ်။ရခိုင်ပြည်နယ်အတွင်းကမွတ်စလင်ဘာသာဝင်တွေအများစုဖြစ်တဲ့ရိုဟင်ဂျာတွေပေါ်ပြုလုပ်တဲ့အကြမ်းဖက်မှုတွေကြောင့်တိုင်းပြည်ကိုတကယ်တမ်းအုပ်ချုပ်နေတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ရဲ့နာမည်ဟာထိခိုက်ညှိနှိုင်းခဲ့ရပါတယ်။အရေးအတွက်အတိအကျမသိရတဲ့ရိုဟင်ဂျာမွတ်စလင်တွေဟာမြန်မာနိုင်ငံအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြပြီးအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံနေကြသူအရေးအတွက်က638,800ရှိတယ်လို့ရေးသားထားပါတယ်။ခရီးရန်ဘာသာဝင်တွေအများစုနေထိုင်တဲ့ကချင်ပြည်နယ်အတွင်းပြုလုပ်နေတဲ့စစ်စင်ရေးတွေကြောင့်လည်းမြန်မာအာဏာပိုင်တွေရဲ့ဂုဏ်သတင်းဟာနှစတိုးပြီးတော့ဆိုးရွားစေပါတယ်။ကချင်တပုံနေနဲ့အစိုးရတပ်တို့ကြားဖြစ်ပွားတဲ့တိုက်ခိုက်မှုတွေဟာဆယ်စုနှစ်နဲ့ချီပြီးတော့ငြိမ်သက်သွားခဲ့ပေမဲ့2011ခုနှစ်ကစပြီးတကြောပြန်ဖြစ်ပွားလာခဲ့တာပါ။စစ်ပွဲတွေကြောင့်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းအိုးအိမ်ပြစ်ပြီးတော့ဆုံးခွာထွက်ပြေးနေကြတဲ့တိုင်းရင်းသားတွေအရေအတွက်ဟာတသိန်းလောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။မြန်မာနိုင်ငံအတွင်းမှာတိုင်းရင်းသားလူမျိုးစုတွေနဲ့ကိုယ်ွယ်တဲ့ဘာသာရေးဟာဆက်ဆက်မှုရှိနေပါတယ်စသဖြင့်ရည်သားထားပါလေခင်ဗျာ
ဒေါ်လာ 9.5 ဘီလီယံတန်ဖိုးစီရဲ့တရုတ်ရဲ့မြန်မာစစ်ကမ်းစီမံရေးဟာအလွန်ကြုံကိစ္စဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်အကြံပေးပြောကြားခြင်းဆိုတဲ့ခေါင်းစဉ်နဲ့ဂျေဆင်ကုတ်ဆိုကီစ်ရည်သားထားကို bloomberg.com ကထုတ်လုပ်တင်ပြလိုပါတယ်မြန်မာနိုင်ငံကြောက်ဖြူရင်းနှီးစကံကိစ္စနဲ့ပတ်သက်ပြီးရည်သားထားတာဖြစ်ပါတယ်ဒီစီမံကိန်းအတွက်တင်တာရထားတဲ့တရုတ်နိုင်ငံ CITIC ကုမ္ပဏီအုပ်စုကဒီစိတ်ကမ်းနဲ့အထူးစီးပွားရေးဇုန်တစ်ခုတည်ဆောက်ဖို့အတွက်American dollar 10 billion လောက်ကုန်ကြလိမ့်မယ်လို့သတ်မှတ်လိုက်တယ်ဆိုပါတယ်။ဒါကိုဒေါအောင်ဆန်းစုကြည်စီးပွားရေးအထူးအတိုင်ပင်ခံရှောင်းတန်းကဒါဟာလိုအပ်တာတဲ့အစားပေါင်းမြောင်များစွာပို့တယ်လို့ဆိုကြောင်းကြေတာပါတယ်။တရုတ်နိုင်ငံမှာရင်းနှီးမြှုပ်နှံမှု Corporation ဖြစ်တဲ့ CITIC ဟာဒီစီမံကိန်းအတွက်80ရာခိုင်နှုန်းထည့်ဝင်ပြီးကျန်တာကိုမြန်မာအစိုးရနဲ့ပြည်တွင်းကုမ္ပဏီတွေကခွဲဝေထည့်ဝင်ကြမှာဖြစ်ပါတယ်။ဒီစီမံကိန်းပြီးတဲ့အခါအထူးစီးပွားရေးဇုန်ကိုတရုတ်နိုင်ငံကုမ္ပဏီက85နှစ်အဆုံးပြုပြီးအဲဒီကာလအတွင်းမှာမြန်မာဘက်ကထည့်ဝင်ရမယ့်အရင်းနှီးကိုပေးဆပ်တော့မှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမကွေးရတက်ကသူပမခလည်းဖြစ်ပြီးမြန်မာစီးပွားရေးကို25နှစ်ကျော်သုတေသနလုပ်လာခဲ့သူပမခချွန်တန်ကဒီစိတ်ကမ်းတည်ဆောက်မဲ့ကိစ္စဟာဒေါ်လာဘီလီယံ900တော့မလိုဘူးလို့ဆိုပါတယ်။ Lesi Panama Tumyang Tuchai Simangin Urama Dolang Billion Jojove Tungjara Pshida Dijima Myama Sigan Kune Billion Sura Beluma Dibem Sivurule Chontanaga Jojang Yidatawale Alaru Teudu Tishaukere Tri Lenga Nanga Hamba Tuta Sigan Kizamaleve Tri Lenga Suha Dollar Billion Teusia Chi Yugavi Titri on Nipang Kuze Kune Sumjugan Pitaya Pare Dilumio
ဖြစ်မှာကိုမြန်မာဘက်ကအထူးစိုးရိမ်တယ်လို့လည်းပဲအကြံပေးပါမှာတနင်္ဂနွေအားလုံးအတွက်အကျိုးရှိနိုင်ပေမဲ့ဒီလိုကြွေးတံမပြီးအောင်စီစဉ်သင့်တယ်ဒါမှသာတရုတ်အတွက်လည်းပဲအကျိုးရှိနိုင်တယ်လို့ပမာခဆွန်တန်နာကပြောကြောင်းရေးသားထားပါခင်ဗျာဒါကတော့မိဒီကဘာတရင်မီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးကြတာဖြစ်ပါတယ်အခုတော့အင်္ဂလိပ်စာတင်ခန်းစာတွေကိုဒေါ်လာလတန်
Hold your horses.
Pipari, Salumanga, H O L D, Holga, Gaintava, Sotava, Y O U R, Yoga, Ding E, H O R S E S, Horses Ga, Ninri, Sudo, Sequitunye, Daya, Divega, Ninrigu, Gaintava, Ho. Dinia ma tem of your tabi me nale, Bida Pia, Magaro, Ninri, Sejurigu, Gaintava, Svedava, Sudava, eh? Tajang, D. Thongi, idiom, so that the right divegaro. Shimare, the cuckoo go below divay, sign haba, lu, yununa, pipare. Toluragaro, mingo, mamayali, sign tie in, sejugu, sweat haba, lu, yun piorane, to do web pipare. A laduvare, nizim buama, luan cuckoo go, below nine divu, look me chini, mea divu, sign haba, lu, suin, idiom, a thongya, hold your horses, lu, dinza, piora pipare.
Many of the world's biggest banks are eager to move into Burma. But the country's central bank says, hold your horses. Many of the world's biggest banks are eager to move into Burma, but the country's central bank says, hold your horses. Hold your horses.
Lo piolu ya bari, eragaro, digrimine, dimpia gere, idiom atome pipari.
Sagaro Nanaki English at Tingazago, Nasin Gerava, Guro, passing an update, Mima y don't the chess, he sing with ten set bibame. Dio bo, Mimanga, Miku, Atamuha, Bemla y Saint Lago, Tiga in the villa, him to Pimni, Mima, Ninya, Pissing, Bawin. Yama Piatanari to a Tioha below a tea. Ata la Badale Surago, Yamago, Tio Bajan Kuni de Le Sure Gonsene, American Pianzu, Stimson, Muara, Lila Y Poye, Tio Ye, Tana, Tarita, Yunsane, Utozanda, Sweeney, Tonga, Timbia, Tavare, Nasin America.
ဒီချိန်မှာတရုတ်နိုင်ငံရဲ့အခက်ကဏ္ဍဟာမြန်မာနိုင်ငံအိမ်မှာပုံမှုအရေးကြီးလာတယ်လို့ယူဆပါတယ်။ကျွန်စံဘယ်လိုသုံးသပ်လို့လဲလွှမ်းခြုံပြီးပြောမစွင်။ I think that is true and that is, you know, way not good news for Burma because
တနိုင်နိုင်ငံဘက်ကလုံးဝရိမ့်တာမိခိုနေရတာမလို့လားပါဘူးဆိုတော့နိုင်ငံတကာဆက်ဆံရေးမှာမြန်မာနိုင်ငံရဲ့အလျှော့တင်လုပ်နိုင်ခြင်းအထူးသဖြင့်တရုတ်နဲ့ဆက်ဆံတဲ့နေရာမှာလူလော့နိုင်တဲ့အခြေအနေကျင်းပြောင်းသွားပါလိမ့်မယ်။နောက်နိုင်ငံတွေကရောရုံဆန်ပြောသလိုမြန်မာနိုင်ငံဟာတစ်ဖက်ဖက်ကိုဘယ်မလိုက်ပါဘူးတရုတ်ဖက်ကိုလုံးဝရိမ့်ရင်တော့ဘီလို့မပြောနိုင်ဘူးဆိုပြီးတော့သူတ
more or less dependent on China, that is going to affect
the market. Myanmar nga a nen ne mya so de lo tyauk paw ma mi khu ni ya ma de lo naw naing ngan ri myin ma de da ga myanmar naing ngan ye naing ngan ya ye wa da ko thi kai si de naing ngan bhaung song ne de byai net the set san nai ne a nei tha ko thi kai si ba de da mae le bamlai wa da ne pat tet yin no daw san su ji so ya ga taip pyo yin yan twa bi lo ro ma yu sa nai ma u ဥမာ ပြော ရ ရင် တောင် တရုတ် ပင် လေ ကိစ္စ မှာ တရုတ် က သူတို့ ကို ထောက် ခံ စေ ခြင်း မင်း လေ မြန်မာ အစိုးရ က စူးစမ်း ပြီး တော့ ကြား နေ နေတာ တွေ့ ရ ပါတယ် ဆိုတော့ ရိုဟင်ဂျာ ပြဿနာ ကြောင်း တာ လည်း အနောက် နိုင်ငံ တွေ အဖို့ မြန်မာ နိုင်ငံ နဲ့ ဆက်ဆံ ရေး မှာ အဖူး ထစ် ဖြစ် နေ ရ တာ ပါ မြန်မာ အနေနဲ့ ပြည် ရင်း မူ ဝါဒ မပြောင်း သေး ဒီ ပြဿနာ မှာ တော့ အနောက် နိုင်ငံ တွေ နဲ့ ဆက် ပြီး တော့ ညှိ နေ အောင် မှာ ဖြစ် ပါတယ်
အဲ့ဒီ ပြဿနာ ကို မစွာ ခင် မှာ လူ တစ်ခု မေး ခြင်း မှာ သေး တယ် မြန်မာ နိုင်ငံ ဟာ family wire ကို မကျင့် သုံး နိုင် တော့ ဘယ် နဲ့ ဆွေ ဖြီး သွား ပြီး တရုတ် ဘက် ကို စီးစီး သာသာ ရိမ့် ရိမ့် သွား ပြီး လို့ ဆို ရင် တော့ ဘယ်သူ့ ကို အပြစ် တင် ရ မယ် လို့ ထင် ပါ သလဲ
Well, I think that's a hypothetical question because so far if we are saying that Burma has lost its neutrality on China, I want to see the evidence. I want to see the issues. Where
That hypothetical question လက်တွေ့မဖြစ်သေးရဲ့မိကောမှာမြန်မာနိုင်ငံသားကြီးဟာဗမလိုက်ဝါဒကရင်ရင်သွားပြီလို့ပြောဖို့အထောက်အထားရှိရပါလိမ့်မယ်။တရုတ်နှစ်နိုင်ငံကိစ္စလိုမျိုးအရေးကြီးတဲ့နိုင်ငံတကာပြဿနာတွေပေါ်မှာဘလို့ရက်တည်တယ်ဆိုတာမျိုးကိုကြည့်ပြီးတော့မှပြောရမှာပါ။ဒါကရှစ်မိကွန်းအတွက်နံပါတ်1အဖြစ်ပါ။နံပါတ်2အနေနဲ့ဆိုရင်တော့လက်တွေ့မဖြစ်နိုင်သေးတာကိုပဲပြောရမယ်ဆိုရင်မြန်မာပြည်ဟာဆိုကြပါစို့တောင်တရုတ်ပင်လယ်ပြဿနာမှာတရုတ်ကိုထောက်ခံလိုက်ပြီဆိုရင်တော့သူ့ရဲ့ဗမလိုက်မှုရင်ရင်လာပြီလို့ဆိုရပါမယ်။ဒါလို့ဖြစ်လာရင်လည်းနိုင်ငံတကာကိုအပြစ်တင်စရာမဟုတ်ဘူးလို့ကျွန်မပြောချင်ပါတယ်
။ကဲအခုရိုဟင်ဂျာပြဿနာရုံးစမ်းဒီပြဿနာဟာအနောက်အစုကဖန်တီးတာဖြစ်တယ်။ပင်လယ်ပင်လယ်ဒေသအိန္ဒိယသမုဒ္ဒရာဘက်မှတရုတ်ကြီးစိုးလာမှကိုအနောက်အစုကစိုးရင်ရတယ်။ဒါကြောင့်တရုတ်ရဲ့အရင်းနှီးမြှုပ်နှံမှုတွေဒီဒေသစီးပွားရေးလုပ်ငန်းတွေကိုထိခိုက်သွားအောင်ဆိုပြီးတော့ဒီရိုဟင်ဂျာပြဿနာကိုတမင်ဖန်တီးကြတယ်လို့တချို့ကကွန်စပိုင်ရေစီပေါ့လေအဲ့လိုသုံးသပ်ကြတဲ့လူတချို့လည်းရှိပါတယ်တကယ်ကြပေါ့ဂျွန်ဆန်ဘယ်လိုသွားပါလ
ဲ I do not think that is true at all First of all the Rohingya issue basically started a long time ago
ဒါမှန်တယ်လို့ကျွန်မလုံးဝမထင်ပါဘူးပထမတစ်ချက်ကရိုဟင်ဂျာပြဿနာကရခိုင်မှာတရုတ်ရင်းနှီးမြှုပ်နှံမှုမဝင်ခင်အစိုးရတဲ့ကရှိလာခဲ့တာပါဥမာကြောက်ဖြူစီမံကိန်းအတွက် MOU ကို2015ဒီဇင်ဘာမတိုင်ခင်ကလက်မှတ်မထိုးရသေးပါဘူးဒီစီမံကိန်းကိုစတော့မစရသေးပါဘူးဒါကြောင့်မလို့ရခိုင်မှာစပြီးတော့မငြိမ်မသက်ဖြစ်အောင်လို့အနိုင်နိုင်ငံတွေကဖန်တီးနေတယ်ဆိုတဲ့ဆွဆွဲချက်ကလုံးဝကိုအခြေအနေမရှိပါဘူးရိုဟင်ဂျာတွေပေါ်မှာတက်မတော်ကဘလို့တုံ့ပြန်လှုပ်ဆောင်မယ်ဆိုတော့အနောက်နိုင်ငံတွေကလုံးဝလွှမ်းမိုးနိုင်ခြင်းမရှိပါဘူးအလားတူပဲ ARSA အာဆာနဲ့တခြားအစွန်းရောက်အစ္စလာမစ်တွေ့ဒီရခိုင်ပြည်နယ်ကရိုဟင်ဂျာတွေနဲ့ဘလို့ဆက်ဆက်နေမယ်ဗျူဟာသုံးမယ်ဆိုတာတွေမှာလည်းအနောက်နိုင်ငံတွေလုံးဝလွှမ်းမိုးနိုင်တဲ့ကိစ္စမဟုတ်ပါဘူးတကယ်တမ်းမြန်မာနိုင်ငံမှာတရုတ်အကျိုးစီးပွားကိုထိခိုက်စေခြင်းနဲ့ဆိုရင်အနောက်နိုင်ငံတွေကဒေါန်ဆန်းစုကျင်တဲ့ဆက်ဆံရေးအထူးကောင်းမွန်အောင်လို့တရုတ်ဘက်မှအမိခိုလျော့နေအောင်လို့လုပ်ကြမှာပါအခုတော့ရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေကဒေါန်ဆန်းစုကျင်တဲ့လုံးဝဆန့်ကျင်ဘက်ဖြစ်နေပြီးတော့ဒေါန်ဆန်းစုကျင်ကလည်းတရုတ်ဘက်မှအမိခိုလာနေရတာပါ
မကြသိခင်ကတရုတ်အထုကိုယ်စားလှယ်မြန်မာနိုင်ငံကိုလာပြီးတော့ဒေါန်ဆန်းစုကျင်တဲ့ကောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးမင်းအောင်ဟန်ကတော့တွေ့ရရိုဟင်ဂျာပြဿနာကိုလည်းဆွေးနွေးရလို့သတင်းတွေမှာတွေ့ရပါတယ်။ဘာများဆွေးနွေးကြတယ်လို့
Well, I think on the Rohingya issue, first of all, the Chinese do want stabilization. They want a stabilization.
ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးတော့တရုတ်ကတော့ရခိုင်ဒေသတည်ငြိမ်ရေးကိုတကယ်ပဲလိုလားပါလိမ့်။ဒါမှလည်းရေနံနဲ့တဘာဝတငွေပိုက်လိုင်းတိဆောက်ရအောင်မယ်။ကြောက်ဖြူအထူးစီးပွားရေးစုံနဲ့တခြားမျှော်မှန်းထားတဲ့စီးပွားရေးစီမံကိန်းတွေကိုလည်းတိဆောက်နိုင်မှာဖြစ်ပါတယ်။နောက်တစ်ချက်ကရခိုင်ပြဿနာဒါမှမဟုတ်ရိုဟင်ဂျာပြဿနာကသူတို့အတွက်နိုင်ငံတကာဆေးဆက်ပြင်ပြရေးစံတက်မှုလို့တရုတ်ကယူဆပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကဒီပြဿနာအတွက်အဆင့်3ဆင့်ပါတဲ့လမ်းပြမြေပုံခြပြပြီးတော့ဆေးဆက်ခဲ့တာနှစ်ဖက်လုံးကလက်ခံကြတယ်လို့ကြံပြပြောနိုင်ပါတယ်။ဆိုတော့တရုတ်ကရခိုင်ပြည်နယ်မှာဆေးဆက်ပြင်ပြသူဖြစ်နေပြိပခါဖြည့်ရှင်းပေးသူဖြစ်နေအရေးပါတဲ့အခမ်းအနားတာကအပြုသဘောနဲ့ပါဝင်နိုင်မှုကြိုးပမ်းနေတယ်လို့ထင်ပါတယ်
။ရခိုင်ပြဿနာပြင်တခြားတိုင်းရင်းသားအင်အားစုနဲ့ဖြစ်နေတဲ့ပြဿနာလည်းပဲအခုခါမှအခြေအနေပိုဆိုးလာရဆိုရင်မှားမယ်မဟုတ်ပါဘူးပင်လုံးအစည်းအဝေးကိုလည်းရွှေ့ဆိုင်လိုက်ပြီဖြစ်ပါတယ်ဂ
Well, first of all, on that May 12th, the 512 incident in the attack on Muse, I think it is very.
But tomorrow, on our May 7th, Muse, my particular case, I do. Bebega, a diga down in Shire, so I DNL in a KIA say by the Chuga, Titus, so we may let those a canoe go. Tamra, la Tailo, Jan Tayara, Luso Javai. See, Piva Karima, Bedugo, Bedu, Taite, Beduga Sabra, Titus, Rarika, Joya Kapaisi. Dinayama, deal with Jim Nepsitagaro, Tamra, ye, DNL, Taikai Muma. And now, ne, deal nade, Jikai Kabio, the toad, the old neve, Dima, Pagoyaka, Sipai. Lunay, Tonica, Gogan Kisapsitongale, Jama, Jigabuari. ညမလေးရင်တရုတ်နေမြေထဲမှာဘုံကျဲချလို့တရုတ်အရတာတွေထိခိုက်ခဲ့ရပါတယ်။ဒါကိုတရုတ်ကတိုင်တယ်။ဒီညမှာတရုတ်ကိုကျွန်မပြောချင်တာကတမရော်ကသူတို့ကိုတိုက်တဲ့အင်အားစုတွေကိုလိုက်လံပြီးတိုက်ခိုက်ချင်တာဖြစ်တယ်ဆိုတာပါ။တရုတ်တို့အဓိကလိုချင်တာကနေဆက်လုံခြုံရေးနဲ့လူလူရဲ့တည်ငြိမ်မှုကိုမထိခိုက်စေချင်တာပါ။ဒါမဲ့ဒီကိစ္စမှာတော့
FBNCC
But I have honestly, I have not seen a determining change in China's position.
နိုင်ငံရေးအတိုင်းအဝန်းကတချို့ကတော့မြန်မာအစိုးရနဲ့စစ်တပ်အပေါ်မှာတရုတ်ကအဖိဖို့လုံနိုင်အောင်လို့ဆက်ပြီးတော့ထိန်းထားတဲ့နယ်လို့ဆိုနေကြပါတယ်။နိုင်ငံသားရေးဌာနကတော့သူတို့ကနှစ်ဖက်ကြမှာဆေးဆက်ဖြန့်ဖြေနေပါတယ်။စစ်ပွဲရပ်ပြီးတော့ငြင်းငြင်းရေးဆွေးနွေးကြဖို့ဖြောင်းဖြားနေတယ်လို့ဆိုပါတယ်။ဒီအတွက်အလုံးအလောက်အားထုတ်မှုရှိရလားဆိုတာကတော့နောက်ပြဿနာတစ်ရပ်ပေါ့။တရု
Well,
the Chinese call is not only from the military. The foreign ministry also said it.
So I would say. ဒီဥစ္စာတဲ့မကပါဘူး။နိုင်ငံသားရေးရုံးကလည်းလာလို့တောင်းဆိုပါတယ်။တမီးစီလုံးနေရပါ။စစ်ပွဲရပ်ဖို့လိုလားရဲဆိုတာတေးကြပါတယ်။ဒီတိုက်ပွဲကမြန်မာဘက်ကဖြစ်တာပါ။မူဆယ်နဲ့ရှမ်းပြည်ဘက်မှာဖြစ်တယ်။တရုတ်မြေပေါ်မှာဖြစ်တာတော့မဟုတ်ပါဘူး။
ဆိုတော့အပြစ်ရဖို့တရုတ်ကတောင်းဆိုနိုင်ပါတယ်။ရမရဲဆိုတာကတော့တိုင်းနေကြတဲ့နှစ်ဖက်ကရှုံးချက်ရမှာပါ။တရုတ်ကဒီချက်ပို့ပြီးတော့ဘာမှလုံးနိုင်တယ်လို့မထင်ပါဘူး။တရုတ်ကနှစ်ဖက်စလုံးကိုဖိအားပေးနိုင်ပါတယ်။ဒါမဲ့လည်းဘယ်ဘက်ကမှားတယ်ဘယ်ဘက်ကမှန်တယ်ဆိုတဲ့ကိစ္စကတရုတ်ပါဝင်ပုံဖြစ်နိုင်တယ်လို့ပို့ပြီးတော့ရှေ့လျားရှုပ်ထွေးရပြဿနာလည်းဖြစ်ပါတယ် င်းလင်းလို့ယူဆပါလား
Well, I think that's a tricky question because China has a president.
ဒါတော့ဖြေရခဲ့တဲ့မျိုးကိုမယ်ရှင်။ကျောက်က ICC ရဲ့တရားစွဲဆိုမှုခံရတဲ့နိုင်ငံရေးခေါင်းဆောင်တချို့ကိုအကာအကွယ်ပေးမှုပါတယ်။မကြသေးခင်ကဆိုရင်ဒါဖော်ရုံးကဆူရန်သမရဘဟီယာကို ICC ကအရေးယူဖို့လှုပ်တော့ဘဟီယာကိုတရုတ်ကကာကွယ်ပြီးတော့ ICC ဗက်လိုက်တယ်ဓမ္မထိတ်ချမကြဘူးလို့ပြောခဲ့ပါတယ်ဆိုတော့အခုလည်းမြန်မာနိုင်ငံအတွက်ဒီလိုမျိုးရက်တည်နေဆိုရင်တော့အံ့ဩစရာမဟုတ်ပါဘူးဘာကြောင့်လဲဆိုရင်ရိုဟင်ဂျာပြဿနာကတမိုင်းအခြေခံအကြောင်းတရားနဲ့ဆက်ဆက်နေပဲစီးပွားရေးဖွံ့ဖြိုးမှုပြဿနာနဲ့ပတ်သက်တယ်အပြစ်ရယုံနဲ့မလုံလောက်ဘူးလို့အမြဲပြောနေတာပါဒါကြောင့်မို့ဒီ ICC နဲ့တွေ့ရင်လည်းတရုတ်ကမြန်မာဘက်ကရက်တည်မယ်လို့မြင်ပါတယ်
နောက်ဆုံးမိုံကတော့လူတွေသိကျင်နေရတဲ့မိုံဖြစ်ပါတယ်မြစ်ဆုံစီမံကိန်းကိုပြန်လည်ဆက်တင်မယ်လို့ထင်တာယုံဆန
်း I do not think that the Mekong Dam has been resumed but the discussion about
မြစ်ဆုံစီမံကိန်းပြန်ဆနေပြီလို့တော့ကျွန်မမထင်ပါဘူးဒါမဲ့လည်းဒီအတွက်ရော်ကြေးပေးရမလားစီမံကိန်းပြန်ဆမလားဆိုတဲ့ဆွေးနွေးမှုမဆရသေးပါဘူးဒီနှစ်နိုင်ငံကြားမှာမမြင်ရသေးတဲ့ကိစ္စဖြစ်နေပါတယ်လူလူထင်အောင်ထင်မှမဖြစ်အောင်လို့အများဆုံးဖြည့်ရှင်းနေတယ်လို့ကျွန်မယူဆတယ်။တရုတ်ကမြန်မာကိုကူညီတယ်ဆိုတာအပြန်အလှန်လိုချင်လို့ဆိုတာမြန်မာအစိုးရနဲ့ပြည်သူတွေသိတင်ပါတယ်။ပြဿနာရှိနေတဲ့မြေဆုံစီမံကိန်းမဟုတ်ရင်တော့မှတရုတ်ကတခုခုတော့လိုချင်နေတာပါ။ ဒီရိုဟင်ဂျာကိစ္စမှာကူညီမယ်ဆိုတာလဲတစုံတစ်ခုလိုချင်လို့ပါရှင်
ကျောင်းသားအစီအစဉ်တင်ဆက်တဲ့မြန်မာအရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူယုံကြည်အစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်မှာတော့မြန်မာ Knowledge Society အဖွဲ့ရဲ့ Editor အဖြစ်တာဝန်ယူခဲ့တဲ့ဦးထူးကျော်ဝင်းကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီကိစ္စကအခုစီးရတာနော်။အားလုံးမကြည့်အဲ့ဒီရတာအစိုးရကပေါ့နော်2015ခုလူတော့ပွဲရည်ဒီမှာရောက်တင်ရောက်ရှိလာတယ်ကျွန်တော်တို့ကအရှိမဆိုရင်လည်းစက်ဘက်ကနေဒီမှာပို့ချကြီးဟောင်းနေဦးဆောင်တယ်ဒီကြက်ခိုင်ပါတယ်သူက2010ရောက်ပွဲအစိုးရ2015သူတို့ကလည်းဒီကောက်ပွဲတက်တဲ့အစိုးရဆိုပြီးလုပ်ခဲ့တာရှိတာပေါ့နော်ဘယ်လိုလဲသင်ဖြစ်နေပေါ့လေဒီဒီကောက်ပွဲမှာဒီဖြတ်ပြီးသူတို့တက်လာတယ်ပေါ့နော်ဒါတခုလဲကြိုးလို့ရမယ်ဒီတစ်ခါမှ2015မှာတော့ကျွန်တော်တို့ဒီ landslide ပေါ့နော်တိုက်ပင်းနေသောနေသောမကြံကျွန်တော်တို့ဒီလိုပါလေဒီတောင်ဆန်းစုဆိုတဲ့အမျိုးမျိုးအစိုးရကိုလူတွေရှိတယ်အခုဆိုတော့ကျွန်တော်နှစ်နှစ်ကျော်တုံးနေပြီးတော့ရောက်လာပြီအဲ့တော့ကျွန်တော်တို့တန်းဒီကဒီအခုဆိုရင်ဒီအခက်ခဲတွေလည်းစပေါင်းစုံမှာများရှိနေဒီကအသားစုဖြစ်တဲ့ပြည်တွင်းစစ်နော်ဒီကကျွန်တော်ပြည်တွင်းစစ်အတိုင်းအတာဒီတစ်နှစ်ကအစိုးရနဲ့ဒီမြန်မာတပ်မတော်ချမ်းမှာရှိတဲ့ပြည်တွင်းစစ်တွေရှိနေတော့မယ်နော်စီးပွားရေးခုံရိုးတက်ဖို့အတွက်လည်းဒါလာကောင်းနေရှိတော့လည်းရုန်းကန်နေရပဲဖြစ်တယ်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီကတိုင်းတစ်ကဘာလုံးကနေအာရုံစိုက်ပြီးတော့ကြည့်နေကြဖြစ်တဲ့ဒီခိုင်နောက်ချမ်းသိဆောင်မှာရှိတဲ့ဒီသိဆောင်တွေနော်အခြားသောပြည်တွင်းမှာရှိတဲ့ဒီဒီကအခွင့်အရေးတွေလူ့ခွင့်ရေးသိဆောင်တွေဆိုတော့ကျွန်တော်တို့ကအများကြီးရရှိနေတယ်ပေါ့နော်ဒါပေမဲ့လည်းကျွန်တော်တို့ကဒီတိုင်းဒီကဒီတစ်ချိန်မှာဒီမိုကရေစီနိုင်ငံဖြစ်အောင်နောက်တစ်ခါလူ့ခွင့်ရေးကိုလေးစားလိုက်နာပြီးတော့ဒါပြည်တွင်းစလဲခြုံရင်းနဲ့ငင်းငင်းတဲ့တိုင်းဒီဖြစ်ဖို့အတွက်ဆိုကျွန်တော်တို့အကြံမှာကျွန်တော်ယူစီရတစ်ခုထည့်ပြရအောင်နော်အဲကျွန်တော်တို့ကအပြန်အလှန်နားလည်မှုကတော့တော်တော်အရေးကြီးတယ်ထင်ပါတယ်။နောက်တစ်ချက်ကတော့ညီညွတ်မှုပေါ့အရေးကြီးဆုံးလို့ပြောချင်တာကညီညွတ်မှုပါပေါ့နော်။ဒါကျွန်တော်အမြင်အားဖြင့်ပြောရမယ်ဆိုတော့နိုင်ငံရေးမှာနိုင်ငံရေးလုပ်တဲ့အခါမှာဘယ်လုပ်တစ်ခုလုပ်တဲ့အခါမှာကျွန်တော်တို့ရအမြင်ညွတ်မှုမရှိဘူးဆိုရင်တော့ဘယ်လိုမှဖြစ်ဆက်သွားလို့မရပါဘူး။ညွတ်တယ်ဆိုနေရမှာတရားပြောတဲ့ဟိုအကြိုက်တွေတူအကြိုက်တွေမတူတာမျိုးဟုတ်ပါဘူး။ညွတ်တယ်ဆိုတဲ့အရာတစ်ခုတိစောက်ဖို့ဆိုတာဘုံဒီနှမ်းချက်တစ်ခုချမှတ်နိုင်မယ်ဆိုရင်တော့ညီညွတ်မှုကရှိမှာပါပဲ။အဲ့ဒီကြားထဲမှာလည်းယူသားမှုရေယူသားပုံရမှုရရှိဖို့လို့တို့တရားမကြောက်တဲ့အာကာသမထားဘဲနဲ့နော်ကျွန်တော်တို့တမိုင်းမှာဘလိုပဲဖြစ်ခဲ့ဖြစ်ခဲ့အာကာသမထားဘဲနဲ့ကြောက်နေကြောက်နေဂျာမားနားလေတိမြင်ပြနိုင်တဲ့အပြန်လာနားမျိုးရှိဖို့လိုပါလေအဲ့တော့ကျွန်တော်တို့ကအခုချိန်ဆိုရင်ကျွန်တော်အမြင်များဆိုတော့NLD အစိုးရမှာဆိုလည်းအခက်အခဲပေါင်းများစွာရှိတော့လည်းပဲဆက်ဆက်နေရပေါ့နော်ကျွန်တော်တို့လည်းအားမလို့အားမရရှိရများတူတူမှလည်းရှိနိုင်တယ်ပေါ့နော်ဒါပေမဲ့ဒါဒီအားလုံးကိုပြန်ကြည့်တဲ့အခါမှာအမှကျွန်တော်တို့နိုင်ငံရေးအရာဆိုတော့ကျွန်တော်တို့ကိုယ်တိုင်ပါတယ်ပြောင်းကျွန်တော်အမြင်ယူဆမှုတွေရက်တစ်ချက်မတူတာရှိတော့လည်းပဲအခုပြည်သူချင်းချင်းစဉ်းစားကြည့်ရဆိုရင်အဲ့ဒီလူတွေနဲ့ကျွန်တော်နဲ့ပဲဦးတည်ပြောင်းချားမှာပါတော်တူလဲဆိုတော့ဒီတိုင်းမျိုးပုံမှုပြီးတော့တိုးတက်စေချင်တာကောင်းမွန်စေချင်တာနော်အများပြည်သူတွေနိုင်ငံသားအခွင့်အရေးအပြည့်အဝရပြီးတော့ဒီမိုကရေစီနိုင်ငံဆက်ဆက်ဖြစ်စေချင်တဲ့ရှိစီတာနဲ့အစ်ကြံမှာတော့တူတူရပါတယ်အဲ့တော့အခုဆိုရင်ဒါကျွန်တော်ကိုယ်ကအပြည့်အဝပြောရရင်တော့ဒီအရင်တော့ဆိုကိုယ်နဲ့ယူဆလေးနိုင်ငံယူဆနိုင်ငံမတူတာနဲ့အစ်ပြီးတော့ကျွန်တော်ကိုယ်နဲ့စကားမပြောချင်မတ်မဆက်ဆက်ရင်းအစ်ပြီးရှိပါတယ်ဒါပေမဲ့အခုနောက်ပိုင်းတော့တဖြည်းဖြည်းချင်းနဲ့ကိုယ်လုပ်တဲ့အလုပ်တွေအတွေ့အကြုံတွေအမိထားတွေနောက်ပြန်စဉ်းစားတုတ်ကတဲ့အခါမှာကျွန်တော်တို့ကနောက်ဆုံးကျတော့ဥတီချက်တွေကအများအားဖြင့်တော့တူကြပါတယ်ဒီတချို့တော့လေဒီပေးစားပဲဆိုဆိုတော့နော်ဘယ်လိုမဟုတ်တဲ့အနေထားတွေရှိတော့လို့အများအပြားပြပါတော့အဲ့တော့အဲ့လိုတူရဲကြောင့်ပေါ့ကျွန်တော်ကတော့တင်းမပြောင်းကြောင့်မှအပြန်အလှန်နားလည်မှုပြီးစောက်ပြီးတော့ဒီအမုန်းမပွားပဲနဲ့ပုံမှန်ကိုယ်သွားမဲ့လုဆောင်မှုကိုတူရမှာစူးစီးလုဆောင်နိုင်မယ်ဆိုရင်တော့ခုနလိုပြောတဲ့ဒီလူခွင့်စနေစနေနေ့တွေလာလိုက်နာပြီးတော့ဒီမိုကရေစီနိုင်ငံဆက်စစ်တခုဖြစ်မယ်လို့ယုံကြည်ပါတယ်ခင်ဗျကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့လူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစီ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မြန်မာ knowledge society အဖွဲ့ရဲ့ editor ဖြစ်တာဝန်ယူခဲ့တဲ့ဦးထူးကျော်ဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ပါကစ္စတန်နိုင်ငံ Khyber Pakhtunkhwa လူညုံရေးတပ်ဖွဲ့ရဲ့ရဲတပ်ဖွဲ့ပူးတွဲတင်နန်းကြောင်းတိဆောက်ရေးပထမအဆင့်တွင် American နိုင်ငံသားရဲ့ဌာနနိုင်ငံတကာမူရစ်စေဝါနဲ့တရားဥပဒေထိန်းသိမ်းမှုဆိုင်ရာပြုလို့ INL က2012ခုနှစ်ခေတ်ကဆိုရင်ဒေါ်လာ6သန်းကျော်ကူညီထားပါတယ်။ပစ္စည်းကိရိယာကူညီဒေါ်လာ 1.8 သန်းဘူးကိုလည်း INL ကကူညီထားပါတယ်။ရဲတပ်ဖွဲ့ပူးတွဲတင်နန်းကြောင်းကို2014ခုနှစ်မှာစဖွင့်ပြီးခေတ်ကဆိုရင် Khyber Pakhtunkhwa ဒေသအတွင်းရဲတပ်ဖွဲ့ဝင်4000ကျော်တင်နန်းဆင်ထားပြီးအဲ့ဒီအထက်မှာအမျိုးသမီးရဲကွန်မန်ဒို100ကျော်ပါပါတယ်။မေလ17ရက်နေ့မှာတော့တင်နန်းကြောင်းဒုတိယအဆင့်တိဆောက်ရေးအုတ်မြစ်6ကွယ်လုပ်ပါတယ်။အဲ့ဒီအခမ်းအနားကိုပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်တန်ယုံက INO ဘူရိုဆိုင်ရာညွှန်ကြားရေးမှူး Gregory Cipher နဲ့ Khyber Pakhtunkhwa ရဲတပ်ဖွဲ့တွဲဖက်စစ်ဆေးမှုချုပ်ဒေါက်တာမူဟာမက်နာယင်ခန်တို့လည်းတက်ရောက်ပါတယ်။စီမံကိန်းရဲ့ဒီအဆင့်အတွက် INO ကဒေါ်လာ8သန်းထည့်ဝင်ထားပါတယ်။လွန်ခဲ့တဲ့15နှစ်တွင် INL နဲ့ Khyber Pakhtunkhwa ရဲတပ်ဖွဲ့အကြားပူးပေါင်းဆောင်ရွက်မှုရှိထားတယ်လို့ညွှန်ကြားရေးမှူးရှယ်ဖာကပြောပါတယ်။စီမံကိန်းဒုတိယအဆင့်ကို INL နဲ့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP တို့လက်တွဲအကောင်အထည်ပေါ်တာဖြစ်ကြောင်းလည်း Mr. Shepherd ကပြောသွားပါတယ်။ညွှန်ကြားရေးမှူးရှယ်ဖာကဒီအခမ်းအနားဟာ INL နဲ့ Khyber Pakhtunkhwa ရဲတပ်ဖွဲ့အကြားရှေ့လျားတဲ့ပူးပေါင်းဆောင်ရွက်မှုနောက်တစ်ဆင့်တက်သွားတာကိုပြနေပါတယ်လို့ပြောပါတယ်။ရဲတပ်ဖွဲ့ပူးတွဲတင်နန်းကြောင်းမှာ Khyber Pakhtunkhwa ရဲရာရှိရာပေါင်းများစွာအတွက်ခိမီရဲလုံထုံးလုံနည်းတွေစုံစမ်းစစ်ဆေးခြင်းဆိုင်ရာတွေနဲ့အမိန်ပေးညွှန်ကြားမှုအဆင့်ဆိုင်ရာတင်နန်းတွေကိုဖွင့်လှစ်တင်ကြားပေးနေပါတယ်။ညွှန်ကြားရေးမှူးရှယ်ဖာကပူးတွဲရဲတပ်ဖွဲ့တင်နန်းကြောင်းဟာအကြမ်းဖက်ဝါဒဆွဲကိစ္စရပ်တွေအပါအဝင်အရေးပေါ်အခြေအနေတွေကိုတုံ့ပြန်ဆောင်ရွက်ဖို့ရာ Khyber Pakhtunkhwa ရဲတပ်ဖွဲ့အနေနဲ့သူတို့ကိုယ်ပိုင်အထူးပြုတင်နန်းကြောင်းမျိုးဖြစ်လာဖို့အထောက်အကူပြုပေးထားပါတယ်လို့ပြောပါတယ်။ပါကစ္စတန်နိုင်ငံတဝန်းနိုင်ငံသားလူညုံရေးတိုးတက်စေဖို့နဲ့ဥပဒေထိန်းသိမ်းမှုစွမ်းရည်ပိုကောင်းလာစေဖို့အမေရိကန်နဲ့ပါကစ္စတန်လက်တွဲလှုပ်ဆောင်လာတာနှစ်40နီးပါးရှိပါပြီ။နိုင်ငံတကာမူရစေဝါနဲ့တရားဥပဒေထိန်းသိမ်းမှုဆိုင်ရာပြုလို့ဟာရာဇဝတ်မှုနဲ့အကျင့်ပြချစားမှုနေနေရေးမူရစေဝါရောင်းဝယ်မှုတိုက်ဖျက်ရေးရဲလုံငန်းဆိုင်ရာအဖွဲ့အစည်းတွေတိုးတက်လာစေရေးနဲ့ညံ့တာပြီးတာဝန်ခံမှုရှိတဲ့တရားရုံးစနစ်တွေဖြစ်ထွန်းလာစေရေးတို့အတွက်နိုင်ငံပေါင်း90ကျော်မှလှုပ်ဆောင်နေပါတယ်။ပါကစ္စတန်တောင်ဝါရှဒေတာနဲ့ကမ္ဘာပေါ်ကလူလူကိုပိုပြီးကောင်းမွန်စွာအကောက်အွယ်ပေးနိုင်ရေးအတွက်တရားဥပဒေထိန်းသိမ်းမှုပိုင်းမှာပါကစ္စတန်နဲ့လက်တွဲလှုပ်ဆောင်ရတဲ့အပေါ်အမေရိကန်ပြည်ထောင်စုကဂုဏ်ယူလျက်ရှိပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါရစေ
။တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်ဆိုးရရဲ့သဘောထားမြင်တာဖြစ်ပြီး VO ရဲ့အဘုံမဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါရခင်ဗျာ VO အမေရိကန်တန်ကကြာတာပရင်းနေမနဲ့အခုထုတ်လွှင့်နေတဲ့တနာရီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းကီလိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VO မြန်မာပိုင်းရဲ့ကြာတာပရင်းနေမနဲ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာပါအခုတော့ကြရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ဖင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ဆရာ
။ American သမ္မတ Donald Trump ကသူဟာ Jeff Sessions ကိုရှင့်နေချုပ်ဖြစ်နေမယ်ရွေးပဲတခြားတရားကိုရွေးမိဖို့ကောင်းတယ်လို့ဗုဒ္ဓဖူးမှုနေမှာပြောကြားလိုက်ပါတယ်။ Mr. Sessions ဟာသူဟာ Washington DC ရုရှားသံတမန်ကြီးနဲ့ဆက်သွယ်မှုရှိတဲ့အတွက် American နိုင်ငံရဲ့2016သမ္မတရွေးကောက်ပွဲမဲဆွယ်ပွဲမှာရုရှားနဲ့ဆက်နွယ်ပတ်သက်မှုဆိုင်ရာစုံစမ်းစစ်ဆေးနေမှုတွေကိုကြီးကြပ်ရမယ်တာဝန်ကိုမယူလိုကြောင်းပြောဆိုခဲ့တာမှသမ္မတကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဒီကိစ္စအတွက်အထူးစုံစမ်းမှု Robert Mueller ရဲ့နှစ်နဲ့ချီပြီးကြာမြင့်နေပြီဖြစ်တဲ့စုံစမ်းမှုကနေသူ့ကိုတစ္ဆာစောင့်တည်သူလို့သတ်မှတ်သူတယောက်အနေနဲ့အကာအကွယ်ပေးရမယ်အစားရှောင်တော့တာအတွက်စိတ်ပြည့်မိတယ်လို့သမ္မတ Trump ကပြောပါတယ်။ထင်ရှားတဲ့ရုရှားစစ်သတင်းတောက်လည်းဖြစ်ရုရှားဆိုရကဝေဖန်သူလည်းဖြစ်တဲ့သူတို့တေဆုံးတယ်ဆိုတာတကယ်မဟုတ်ပဲတမင်လောက်ကျန်တဲ့သတင်းသာဖြစ်တယ်လို့ယူကရိန်းနိုင်ငံလုံခြုံရေးအကြီးအကဲကပြောကြားလိုက်ပါလေဒါဟာဒီသတင်းတောက်ရဲ့အသက်ကိုကယ်ဆယ်နိုင်အောင်တမင်ထုတ်ပြန်ခဲ့တာလို့ပြောကြားခဲ့တာပါ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ဂျူနာဆင်းရဲ့ကျင်းပဖို့စီစဉ်နေတဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မြောက်ကိုရီးယားနိုင်ငံနျူကလ iar နဲ့ဖြတ်သိမ်းရေးအတွက်အဓိကထားပြီးကိုရီးယားနှစ်နိုင်ငံချင်းပါမဂျွန်ဆင့်မဲ့ဆုံစင်ကာပူနဲ့နယူးယောက်မှာဒီသတင်းပတ်သက်ဆွေးနွေးမှုတွေလုပ်နေပါတယ်။ဒီအခုလောလောဆယ်မှာအမေရိကန်နိုင်ငံချင်းဝန်ကြီးမော့ခ်ပွန်ပေဟာထိပ်သီးဆွေးနွေးပွဲပြင်ဆင်မှုဆိုင်ရာဆွေးနွေးမှုနယူးယောက်ကိုဗိုလ်တပူနေမှာရောက်လာတဲ့မြောက်ကိုရီးယားထိပ်သီးဗိုလ်ချုပ်ကင်ဂျွန်းချုံနဲ့ညစာတက်ခင်းအခမ်းနေပါတယ်။ Indonesia nenge ajam pet nene ye san ya upare ko pyan ne pyin sin na ha lut lat saw pyo so kun ne siwe khwin ko kat tat da phit la nai ne lo lu khwin lut sha tu ri ga sait pu ni ba de Bangladesh nenge ko Rohingya dukkha de 9 tain thwet pye de yet set chan chauk de Myanmar lung yue tat lou ya ko ICC ko lung pyin mu san ya khon yom sit se pe bu chi ne de su ga bou tu pu ne ma tin twin ba de
thait ta yak nenge da ga tadin chin chauk ko document myo de chin nya twa ga da phit ba de aku ne twe a si sin thau lo yi mu ga မမြတ်တဲ့အောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အယ်လီဆန်ဖြစ်ပါတယ်။ VOE ရဲ့ညနေ6:00နာရီကိုယနေ့ခွန်အိုင်တီထုတ်လွှင့်မဲ့အစီအစဉ်တွေကိုဆိုင်းတို့မီတာ16စက္ကူးနဲ့25ရူဝါနီဖိုင်ယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကမ္ဘာနှံ့ကတောတာချင်းများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါဆွေးနွမ်းချမ်းမြေ့
This program has come to you from the Voice of America, Washington.